ဒီနေ့ဖေဖော်ဝါရီလ20ရက်နေ့ကစပြီးတော့ဆက်မှုစုံတွေမှာတနေ့ကိုလျှက်စစ်မီ9နာရီပဲပြီးတော့မယ်လို့မြန်မာနိုင်ငံဒီလျှက်စစ်တအားပေးရေးအဖွဲ့ဥက္ကဋ္ဌကပြောပါတယ်။အခုလိုဆက်မှုစုံတွေမှာလျှက်စစ်မီပြတ်တောက်တာဟာနှစ်စဉ်လိုလိုဖြစ်နေပြီးတော့ဒီဆက်မှုလုပ်ငန်းတွေအထက်ပုံမှန်ထက်ကုန်ကျစရိတ်လေးဆပိုများစေတယ်လို့လိုင်သာယာဆက်မှုစုံဥက္ကဋ္ဌကတုံ့ပြန်ပြောဆိုပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ဒီရွေးမှာလျှက်စစ်မီအလုံးလုံးမရတဲ့အခြေအနေကြောင့်ဖေဖော်ဝါရီလ20ရက်နေ့ကစတင်ပြီးတော့စက်မှုဇုံတွေမှာတနေ့ကိုမီ9နာရီပဲရမယ်လို့မြန်မာနိုင်ငံလျှက်စစ်ဓာတ်ပေးအဖွဲ့ဥက္ကဋ္ဌဦးအောင်ခိုင်ကပြောပါရယ်။ပြီးခဲ့တဲ့နွေရာသီလကဆိုရင်လူနေရပ်ကွက်တွေထဲမှာပါလျှက်စစ်ဓာတ်ပြတ်တောက်ခဲ့တဲ့အခြေအနေတွေပါရှိပြီးတော့ဒီနေ့မှာတော့လူနေရပ်ကွက်တွေကိုမီရအောင်ပေးဖို့တော့ရှိတယ်လို့ဦးအောင်ခိုင်ကပြောပါရယ်။ကျွန်
တော်တို့ကဟိုလူတွေကိုမပိတ်ရှင်လို့စက်မှုဇုံပိတ်တာပါ။ကျွန်တော်တို့လည်းပဲကျွန်တော်တို့ကပေးစရာမရှိလို့ကျွန်တော်တို့ကဒီကစီယာဝယ်ပေးရတာလေ။ပေးလို့မရလို့မပေးနိုင်တဲ့ဟာစက်မှုဇုံပဲကျွန်တော်တို့ပိတ်တာ
။အခုလိုစက်မှုဇုံတွေမှာမီးပြတ်တာလျှက်စစ်တာရရှိမှုအခြေအနေညှော်နေတာဟာလုပ်ငန်းရှင်တွေအတွက်အထူးအဆက်မဟုတ်ပေမဲ့အဲ့ဒီလိုကာလရောက်ရင်လုပ်ငန်းတွေလည်ပတ်နိုင်မှုအတွက်ပုံမှန်ကုန်ကျစရိတ်ထက်လေးစားလောက်စိုက်ထုတ်ကြခံရတယ်လို့ထိုင်းတရားစက်မှုဇုံဥက္ကဋ္ဌဦးမြတ်သိန်းအောင်ကပြောပါရယ်။ဒီ
တိုင်းတည်းရလဲဒီတိုင်းပါပဲ။ဟိုတူးမပေးနိုင်တာတခုပဲ။ဒီနေ့9နာရီပဲဖြစ်နေရတော့ဒီတိုင်းပဲဒီစင်းလည်းပဲလေးစားလောက်ဆက်သွားတာပေါ့လေ။နော်။လျှက်စစ်တာအတူအ85ဆိုတော့300ကျော်လောက်လျှက်စစ်ကြီးကတက်သွားတာပေါ့။
အခုလိုပြည်တွင်းမှာလျက်စစ်မီအလုံးလုံးမပေးနိုင်တာဟာပြည်ပရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာဖို့အတွက်အတားအဆီးလည်းဖြစ်စေတယ်လို့ဦးမြတ်သိန်းအောင်ကထောက်ပြပြောဆိုပါသေးတယ်။လျက်စစ်တံကအလုံးလုံးမပေးနိုင်လို့စက်မှုဇုံတွေကိုမီးဖြတ်ထားတဲ့အတွက်အေးကန်းစက်ရုံတွေပုံမှန်လဲပတ်နိုင်ဖို့မီးစက်တွေကိုအားကိုးရပြီးတော့အေးကန်းစက်ရုံတရုံရဲ့တနေ့တာကုန်ကျငွေဟာကျပ်သိန်း20လောက်ရှိတယ်လို့လည်းမြန်မာနိုင်ငံငါးလုံးငန်းအဖွဲ့ချုပ်ဒူအိုခရာဦးနေဦးက VOA ကိုပြောပါတယ
်။ကျွန်တော်စက်ရုံကမီးပေါ်မူတည်လို့ရတာကိုဒီလိုအင်မူဒီလာမိတယ်ကတော့မရဘူးဆိုလို့ရှိရင်တမားရီဆိုလို့ရှိရင်ဟိုကတော့ရှိရတယ်ဟိုဒီဒီစဲ6လုံးတော့တော့အဲ့ဒါ7သိန်းတော့ပုံတော့ရတယ်တမားရီဒီနေ့သိန်း20လောက်ဆုံးရုံဖြစ်နေတယ်ကျွန်တော်တန်းကြီးကတော့ကျွန်တော်ရဲ့ဆက်ရုံကဒီနေ့ညီပြီးတော့ဆောင်ရွက်ပြင်းဆောင်ရည်ရတယ်ဒီလိုဖြစ်ဖြစ်မှာတည်း
လူလေးဦးမှာတဦးသာလျက်စစ်တာသုံးဆွဲခွင့်ရတဲ့မြန်မာနိုင်ငံကိုလျက်စစ်တာနဲ့ပတ်သက်ပြီးတော့အကူအညီတွေပေးဖို့ကမ္ဘာ့ဘဏ်ကလည်းပြင်ဆင်နေပြီဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့လာမယ့်ကာလတွေမှာရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်နိုင်ဖို့အတွက်ကောင်းမွန်တဲ့လျှက်စစ်တာရရှိဖို့လိုအပ်တယ်လို့လည်းကမ္ဘာ့ဘဏ်အမှုဆောင်ရာရှိချုပ်မစ္စတာဂျင်အောင်ချိုင်းကမြန်မာနိုင်ငံကိုရောက်ရှိစဉ်မှာပြောခဲ့မှုပါတယ်။ရေအားလျှက်စစ်စက်ရုံတွေရဲ့ထုတ်လုပ်ပေးနိုင်တဲ့ပမာဏညှော်နေတာတွေသဘာဝတန်ခွင့်ကိုအကန့်အသတ်နဲ့ထုတ်လုပ်နိုင်တာတွေကြောင့်ပြည်တွင်းမှာလျှက်စစ်တာအလုံးလောက်မရတာလို့လည်းမစ္စတာဂျင်အောင်ချိုင်းကထောက်ပြခဲ့မှုပါတယ်။အခုလိုပြည်တွင်းမှာလျှက်စစ်တာတွေအလုံးလောက်မရတာတွေကိုဖြေရှင်းနိုင်ဖို့အတွက်အထူးစီမံကိန်းတွေကိုအကောင့်တွေပေါ်ဆောင်ရွက်နေပြီလို့လည်းဦးအောင်ခိုင်ကပြောပါတယ်။ပြန
်ရအောင်လုပ်နေတဲ့စီမံကိန်းတွေအများကြီးရှိတယ်။ပြန်ရလာတဲ့ကျွန်တော်ကပြန်ပေးပါ
။ပြီးခဲ့တဲ့နွေရာသီကလူနေရပ်ကွက်တွေမှာလျှက်စစ်မီပြတ်တောက်တာလျှက်စစ်ဓာတ်ကိုအလဲကျပေးခဲ့တာတွေကြောင့်ပြည်သူတွေကလျှက်စစ်မီပြတ်တောက်တဲ့အရေးနဲ့ပတ်သက်ပြီးတော့အပြင်းထန်ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြမှုပါတယ်ခင်ဗျာ။